ယူကရိန်းအရေးအတွက်သမ္မတပူတင်နဲ့ဆွေးနွေးနိုင်ပါတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောခဲ့ပြီးသမ္မတဗလာဒီမာပူတင်ကလည်းဆွေးနွေးဖို့လမ်းဖွင့်ထားတယ်လို့ပြန်တုံ့ပြန်လိုက်ပါတယ်။ဝါရှင်တန်မြို့တော်မှာရောက်နေတဲ့ပြင်သစ်သမ္မတနဲ့မနေ့ကျသားရီနေ့ကတွေ့ပြီးလုပ်တဲ့ပူတွေသတင်းစာရှင်းလင်းပွဲမှာသမ္မတဘိုင်ဒန်ကယူကရိန်းစစ်ပွဲအဆုံးသတ်ဖို့ပူတင်စိတ်ဝင်စားမှုပြရင်တော့နေတူးအဖွဲ့နဲ့တိုင်ပင်ပြီးအခုလိုဆွေးနွေးဖို့ပြင်နိုင်ပါတယ်လို့ပြောခဲ့တာပါ။ဒါပေမဲ့အခုလက်ရှိအချိန်မှာတော့ပူတင်ကိုဆက်သွယ်ဖို့အစီအစဉ်မရှိဘူး။ယူကရိန်းကနေရုရှားတပ်တွေရုတ်သိမ်းမှစစ်ပွဲရပ်နိုင်မှာဖြစ်တယ်လို့လည်းသမ္မတဘိုင်ဒန်ကထည့်ပြောခဲ့ပါသေးတယ်။ဒါနဲ့ပတ်သက်လို့ရုရှားဆိုရပြောခွင့်ရဒီမီထရီပက်စကော့ဖ်ကတုံ့ပြန်လာမှာသမ္မတပူတင်အနေနဲ့ညှိနှိုင်းဖို့ဆက်လက်လမ်းဖွင့်ထားပေမဲ့ယူကရိန်းရုရှားတပ်တွေကတော့ယူကရိန်းကနေရုတ်မှာမဟုတ်ဘူးလို့ပြန်ပြောခဲ့ပါတယ်။အခုလိုအချိန်မှာယူကရိန်းသမ္မတထိပ်တန်းဂျန်ပေကတော့ကုလကျော်ကြာလာပြီဖြစ်တဲ့ယူကရိန်းစစ်ပွဲအတွင်းကြာဆုံးခဲ့တဲ့ယူကရိန်းစစ်သား10,000ကနေ13,000ကျော်ရှိလာနေတယ်လို့ထုတ်ပြောခဲ့ပါတယ်။ဒါပေမဲ့သူပြောတဲ့ဒီအရေးအတွက်ပေါ်ယူကရိန်းစစ်တပ်ဘက်ကတော့အတည်ပြုပေးတာမရှိသေးပါဘူး။ဒါ့အပြင်ဗိုလ်တပ်ဦးနေတုံးကပဲဥရောပကော်မရှင်ဥက္ကဋ္ဌအာဆီလာဗွန်ဒါလီယွန်ကယူကရိန်းဘက်ကကြာဆုံးသူနဲ့ဒဏ်ရာရသူစုစုပေါင်း300,000ကျော်သွားပြီလို့ပြောခဲ့တာမှာပြီးခဲ့တဲ့လတုန်းကလည်းအမေရိကန်ထိပ်တန်းဗိုလ်ချုပ်ကြီးမက်မီလီကအလားတူပမာဏကိုထည့်ပြောခဲ့ပါသေးတယ်ခင်ဗျ။